Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေ2019ခုနှစ်အောက်တိုဘာ3ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုမီနာ25 32 51နဲ့တိုင်းလိုင်းမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာညတော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ် Ukraine ဆိုင်ရာ American ထူးထန်တမန်ဟောင်းကိုအောက်လွတ်တော်မှာဒီကနေ့ဒီကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်ပြည်သက်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်မှာဝန်ထမ်းတစ်ယောက်ကဓာတ်နဲ့တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့American ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Marie Rice ဟာ American ဆိုရရဲ့ကုညီထောက်ပံ့မှုနဲ့ပညာသင်ကြားခွင့်ရခဲ့တဲ့မြန်မာနိုင်ငံကဒီကျောင်းသားလူငယ်တွေနဲ့တွေ့ဆုံခဲ့ပါတယ
် And we're introducing her to some of the dynamic young people in Myanmar
မြန်မာနိုင်ငံဆိုင်ရာ American သမ္မတ Scott Marshall ပြောသွားတာဖြစ်ပါတယ်ဒီကျောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ထပြင်ကလေးစစ်သားစုဆောင်အသုံးပြုမှုကိုတားမြစ်တဲ့နိုင်ငံကဥပဒေတရက်ကိုမဖြစ်မနေလိုက်နာဖို့မြန်မာနိုင်ငံကလက်မှတ်ထိုးလိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်ပုံရကျုံမြို့နယ်မှာအေရခိုင်လက်နက်ကိုင်အဖွဲ့ကမြန်မာစစ်တပ်ကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းပါဝင်ပြည်ပြောင်မြို့နယ်တွင်းကသာသနိကစောင့်အုံမှာတပ်နေရာမချဖို့မြို့နယ်တန်ခါမာနာကစီအရောကတောင်းဆိုလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မနုကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွတ်တော်ကော်မတီ၃ခုကဝန်ထမ်းတွေဟာမကြာသေးခင်ကပဲယာရုကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးထန်တဲ့မန်ကတ်ဖော်ကာကိုဒီနေ့ဒီကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်။လွှတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲထူးထန်တဲ့မန်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မင်းမြန်းကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ထူးထန်မှာဟောဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတပေါ်အမေရိကန်သမ္မတကဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်နွယ်ပြီးသမ္မတထရန့်ရဲ့ပုဂ္ဂလိကရှင်ရူရီဂျူလီယာနီရဲ့စောင်းချက်တွေကိုလည်းမင်းမြတ်မယ်လို့မျှော်လင့်ရပါတယ်။ယူကရိန်းသမ္မတနဲ့ဖုန်းပြောချိန်မှာသမ္မတထရန့်ကသူ့ရှင်နေဂျူလီယာနီနဲ့ရှင်နေရုပ်ဝီလျံဘာလုံးနဲ့ပါတိုင်ပင်မှုပြောကြားခဲ့တာတွေပေါ့အင်ဂျီရောတာဝန်ရှိသူတော်များကိုကူကားပြီးအစိုးရအတွင်းလူတယောက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုင်ကြားခဲ့တာပါ။သမ္မတထရန့်ရဲ့ရှင်နေဂျူလီယာနီနဲ့ယူကရိန်းသမ္မတတို့တွေ့ဆုံမှုစီစဉ်ပေးခဲ့သူလည်းဖြစ်တဲ့ထူးထန်တဲ့မန်ဗောကာဟာတိုင်ကြားချက်ထွက်ပေါ်လာပြီးနောက်တစ်ရက်မှာပဲတာဝန်ကနေနှုတ်ထွက်သွားတာဖြစ်ပါတယ်။
ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့ American ပြည်ထောင်စုက EU ဥရောပသမဂ္ဂအပေါ်တိုင်ကြားထားတဲ့ကိစ္စမှာ American ကအနိုင်ရပြီးတော့ EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲဘူကုန်သွယ်ခွင့်ကောက်ခံခွင့်ရသွားပါတယ်။ Airbus တွေကြောင်း line ကို EU ကငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ဆိုပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့တာပါ။ American အတွက်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတ Donald Trump ကဒီကနေ့ Twitter ပေါ်မှာရေးသားပါတယ်။အယူခံတင်လို့မရတော့တဲ့နောက်ဆုံး WTO ဆုံးဖြတ်ချက်အရအရက်တွေတန်လွင်သီးတွေဒိန်ခဲတွေအပါအဝင် EU ကနေ American ကိုတင်သွင်းတဲ့ပစ္စည်းတွေအပေါ် American ကအစောဆုံးအောက်တိုဘာ18ရက်နေ့ကနေစပြီးတော့သွင်းကုန်ခွန်ကောက်ခံနိုင်ပါတယ်။ဥရောပမှာတိစောက်တဲ့ခီးတဲ့တဲ့လေယာဉ်တွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်း Scotch နဲ့ Irish Whiskey အရက်တွေအပြင်အဝတ်အစားအသောက်တွေနဲ့လုပ်ငန်းသုံးပစ္စည်းကိရိယာတွေအပေါ် 25 ရာခိုင်နှုန်းသွင်းကုန်ခွန်ကောက်မယ်လို့ American ကပြောထားပါတယ်။အဲ့လိုကောက်မယ်ဆိုရင် EU ဘက်ကလည်းအရေးယူပိတ်ဆို့မှုတွေနဲ့တုံ့ပြန်မယ်လို့ပြင်သစ်ဗန်နိုင်းဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Britain ပြင်သစ် Germany နဲ့ Spain နိုင်ငံတွေက Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးပေးနေတယ်လို့ဆိုပြီး American အစိုးရက EU ကို2004ခုနှစ်ထဲက WTO မှာတိုင်ကြားထားတာပါ။အဲ့လိုပံ့ပိုးနေတာကြောင့် Airbus ရဲ့အဓိကပြိုင်ဘက် American Boeing လေယာဉ်တွေထက် Airbus လေယာဉ်တွေကကမ္ဘာဈေးကွက်မှာပို့ပြီးတော့ဈေးတက်နဲ့ရောင်းနိုင်တယ်လို့ American ကဆွဆွဲခဲ့ပါတယ်။ American ကလည်း Boeing ကုမ္ပဏီအပေါ်ငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ WTO ကဆုံးဖြတ်ပါတယ်။အဲ့ဒီအတွက် American ကဘလို့ကုန်တွေအပေါ် EU ကသွင်းကုန်ခွန်ကောက်နိုင်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုတော့အစောဆုံး၈နှစ်မှာဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။
ပြင်သစ်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်မှာဝန်ထမ်းတယောက်ကဓာတ်နဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့သမဂ္ဂကပြောလိုက်ပါတယ်။ တက်ခတ်သူကတော့အသေးပြက်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲရတပ်ဖွဲ့တမကတာဝန်ရှိသူလွိုက်ထရာဘာစကပြောဆိုခဲ့တာပါတက်ခတ်သူကဝန်ထမ်းတူဖြစ်မယ်လို့ယူဆထားကြောင်းပြောပေမဲ့အတည်ပြုလို့မရသေးတဲ့အကြောင်းလဲပြောပါတယ်တက်ခတ်မှုကရုံးငန်းတစ်ခုကစခဲ့ပြီးနောက်ပိုင်းမှာတခြားနေရာတွေမှာပါဆက်ဖြစ်ပွားခဲ့ပုံရတယ်လို့လည်းပြောပါတယ်တက်ခတ်မှုတွင်လူသေးပြောက်ရှိတဲ့အကြောင်းမြို့တော်ဝင်အန်ဟီဒယ်ကိုကလည်းအတည်ပြုခဲ့တာပါပါရီမြို့တော်ကနာမည်ကျော်နော်တရဒမ်ဘုရားကျောင်းအနီးဖြစ်ပွားခဲ့တဲ့တက်ခတ်မှုနဲ့ပတ်သက်လို့အကြောင်းရင်းကိုတော့လက်တလုံးမသိရသေးပါဘူးတက်ခတ်သူကအရင်ကတော့လုံလောက်ဝင်မှာပြဿနာမရှိခဲ့ဘူးတဲ့အကြောင်းရဲတပ်ကပြောခွင့်ရသူကပြောဆိုထားပါတယ်ရဲဌာနချုပ်နဲ့အနီးနားတွဲကိုတော့လုံခြုံရေးအတွက်ပိတ်ထားလိုက်ပြီးအနီးဆုံးပူရာတစ်ခုကိုလည်းပိတ်ထားလိုက်တဲ့အကြောင်းတရုတ်ပို့ဆောင်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်တက္ကသိုလ်မှကြောင့်ပြည်ရေးဝန်ကြီးခရစ်စတော့ဖ်ကတ်စနာဟာလည်းဒီကနေ့တူရကီနိုင်ငံကိုသွားမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမှာဆယ်စုနှစ်နှစ်ခုနီးပါးကြာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်စတင်နိုင်ရေးပါကစ္စတန်မှာရောက်နေတဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေဓာတ်ရိုက်ဆွေးနွေးမယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါရယ်ရပ်ဆိုင်းထားရတဲ့ဆွေးနွေးမှုတွေပြန်စနိုင်ဖို့အကောင်းမြင်မျှော်လင့်ကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမော့ကရရှီကဓာတ်ရိုက်တွေးဆမဲ့အကြောင်းအစ္စလာမဘတ်မြို့တော်မှာကြေညာရမှာသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်ပါကစ္စတန်နိုင်ငံကိုမနေ့ကပဲရောက်လာတဲ့တာလီဘန်အစင်းမြင့်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးကအခုလိုအကောင်းမြင်သဘောထားပြောခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တလလောက်ကဆွေးနွေးမှုတွေမပြတ်ခင်အချိန်အထိအမေရိကန်နဲ့တာလီဘန်သဘုံတွေကြား6ချိန်တွေ့ဆုံခဲ့ပြီးတော့သဘောတူညီချက်ရလူနီးပါးအခြေအနေအထိရောက်ခဲ့တယ်လို့လည်းပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေအများဆုံးပြန်ဆဖို့လိုအပ်တာကိုနှစ်ဖက်စလုံးကလက်ခံကြတယ်လို့လည်းတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြစားပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကိုဒီကနေ့ပဲရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာလျှက်ကြခီးစဉ်တွင်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိသလိုဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိုပါဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။စနေနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငုံပြောဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကြိုးပမ်းလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမြင်းမြတ်ဆန်းဆန်းအကောင့်ထဲပေါ်နိုင်မှုအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကကြိုးပမ်းနေတာပါ။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတည်ကြစီလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ဖို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားမချသေးရင်ကစီစဉ်တာတွေရှိပေမဲ့လည်းအောင်မြင်မှုတော့မရသေးပါဘူး။
ဘင်္ဂလားဒေ့ရှ်နိုင်ငံကနာယာပါရာဒုက္ခသည်စခန်းမှာအသက်12နှစ်အရွယ်မိန်းကလေးတယောက်ကိုမဒိန်းကျစ်မှုနဲ့တပ်ဖွဲ့တစ်ခုကိုစုံစမ်းဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကအမိန့်ပေးထားပါတယ်။တနင်္ဂနွေနေ့ညနေပိုင်းကဒုက္ခသည်စခန်းထဲကိုဝင်လာတဲ့စစ်သား3ယောက်ကညီမဖြစ်သူကိုအာဓမပြုကျင့်ခဲ့တယ်လို့မိုဟာမက်အိုစမန်ကပြောပါတယ်။ဒီဆွဆွဲမှုအပေါ်စုံစမ်းစစ်ဆေးနေတယ်လို့ကြီးတဲ့ပြောခွင့်ရဒုဗိုလ်မှူးကြီးအဗ်ဒူလာအင်ဇာယီကပြောပါတယ်။ဘာဖြစ်ခဲ့တယ်လဲဆိုတာစုံစမ်းဖို့ကော်မတီဖွဲ့ထားပြီးတကယ်ကျူးလွန်ခဲ့ကြောင်းစစ်ဆေးတွေ့ရှိရင်အရေးယူမယ်လို့သူက AFP သတင်းဌာနကိုပြောကြားပါတယ်။ Cox's ဘာသာမှရှိတဲ့စစ်ရုံတစ်ခုမှာမရင်းချင်းခံရတဲ့ဆိုတဲ့ main clay ကိုစစ်ဆေးခဲ့ပြီးတော့တရားရုံးကတ်တက်ချက်တွေကြောင့်စစ်ဆေးတွေ့ရှိချက်တွေကိုမပြောနိုင်ဘူးလို့စစ်စစ်ပြတဲ့ဆရာဝန်ကပြောပါတယ်။ဒီကိစ္စကိုတိရှိစုံစမ်းနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကြောင့်ပြောခွင့်ရကလည်းပြောပါတယ်။မြန်မာလုံခြုံရေးတွေရဲ့နည်းမြေရှင်းလင်းမှုကြောင့်လို့ဆိုပြီးမြန်မာနိုင်ငံဘက်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစားရောက်လာခဲ့ပြီးနှစ်နှစ်အကြာမှာဒေသခံဘင်္ဂလားဒေ့ရှ်တွေနဲ့ဒုက္ခသည်တွေကြားမှာတင်းမာမှုတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒုက္ခသည်တွေအပေါ်ကန့်သတ်မှုတွေတိုးလုံနေတာမှာဒုက္ခသည်စခန်းပတ်လည်မှာတန်ဆူးကြိုးတွေကပြီးတော့အဆောက်မျှော်စင်တွေထားကင်မရာတွေတပ်ဆင်မယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့တစ်ပတ်ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့စစ်စစ်ထားတဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်ထားတယ်လို့ပြောကြားထားပါတယ်
။ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတာတွေကိုနှိမ့်နှင်းမှုကြိုးပမ်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်။ ောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနေ့ပံတောက်ချန်နေမှာအုတ်ချွေမှုကယ်ရီလန်ကအစီအစဉ်ကိုတရားဝင်ကြေညာမယ်လို့လည်းဒေသခံသတင်းတွေကဖော်ပြနေတာပါ။ဆန္ဒပြသူတော်တော်များကတော့ကိုဘသူဆိုတာမသိအောင်မျက်နှာဖုံးနဲ့ဝတ်ဆင်လေးရှိပါတယ်။အရေးပေါ်ကြေညာချက်ထဲမှာတော့မျက်နှာဖုံးမစွပ်ဖို့တားမြစ်ချက်ပြင်ညမထွက်ရမယ့်နဲ့တခြားကန့်သတ်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်
။ကမ္ဘောဒီးယားတရားရုံးတစ်ရုံးကနေ Radio Free Asia RFA မှာအလုပ်လုပ်ကင်ခဲ့ဘူးတဲ့သတင်းတောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့စုံစမ်းစစ်ဆေးဖို့အတွက်အမိန့်ချလိုက်ပါတယ်ဖနန်းမယ်မျိုးတော်မြူနီစပယ်တရားရုံးတရားသူကြီးတယောက်ကတည်င်းတော့အွန်ချင်းနဲ့ရီယန်စူတာရင်တို့နှစ်ယောက်ကိုဆွဲချက်တင်ဖို့အတွက်ဒီကနေ့ကြာသရေနေ့မှာအမိန့်ထုတ်ခဲ့တာပါ2019ခုနှစ်တုန်းကအဲ့ဒီတည်င်းတော့နှစ်ယောက်ဟာကမ္ဘောဒီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာတည်င်းအချက်လက်တွေကိုနိုင်ငံသားတိုင်းပြည်တစ်ခုကိုပေးပို့တယ်ဆိုပြီးတော့ဖမ်းဆီးတရားစွဲဆိုခံခဲ့ရပါတယ်ဒါပေမဲ့အဲ့ဒီတည်င်းတော့နှစ်ယောက်စီကတင်စီရမိတဲ့ electronic ပစ္စည်းတွေကဆွဲချက်တင်လို့ရလောက်တဲ့အထောက်အထားအလုံးလောက်မတွေ့ခဲ့ရဘူးလို့တရားသူကြီးကပြောပါတယ်ရှင်
Direct from Washington, the voice of America, VOA. Now, so today, we're going to be talking about the news that we're going to be talking about. We're going to be talking about the news that we're going to be ဒီမနက်ငယ်ကကြောင်းသားလူငယ်တွေအမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့ပညာသင်ကြားခွင့်ရပြီးကိုရိုင်းတိုးတက်ရေးအတွက်နေပဲကဏ္ဍဆုံးမှာပြန်လည်လုကင်ပြီးအောင်မြင်မှုရနိုင်ကြတာကိုမြင်ရတဲ့အတွက်ဝမ်းသာမိကြောင်းဒီနေ့ရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းအမေရိကန်ပြည်ထောင်စုရဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမာရီရိုက်ကပြောကြားလိုက်ပါတယ်ကာလာတူကာလာရှိပညာသင်ကြားနိုင်မဲ့စီစဉ်နေလက်ရှိထက်ပိုပြီးတိုးချဲ့လှုပ်ဆောင်နိုင်အောင်သူ့အနေနဲ့ကြိုးစားဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာဆီယောကပြောပါတယ်ဒီနေ့ကျင်းပတဲ့ခန်းနာမှာကုရိုင်းသွားပြီးတော့တရင်ယူခဲ့တဲ့ကိုဇုံလိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်အစိုးရရဲ့ထောက်ပံ့မှုနဲ့အမေရိကန်ပြည်ထောင်စုမှာတွားရောက်ပညာသင်ကြားခဲ့သူတွေရင်းချစ်မှုဖလှယ်ရေးအစီအစဉ်နဲ့တွားရောက်ခဲ့ကြသူတွေသက်ဆိုင်ရာဘာသာရအလိုက်ကာလာတို့တွားရောက်လေ့လာခွင့်ရခဲ့သူတွေစုစည်းပြီးအမေရိကန်ပြည်ထောင်စုပညာရေးနဲ့ရင်းချစ်မှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမရီရိုက်စ်နဲ့တွေ့ဆုံပွဲအခမ်းအနားကိုဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပခဲ့တာပါပညာရေးနဲ့တခြား professional လုပ်ငန်းခွင်နယ်ပယ်မှာပုံမထုတ်ဖောက်နိုင်ပြီးအောင်မြင်မှုရနိုင်အောင်အမေရိကန်အစိုးရကကူညီပေးနိုင်ခဲ့တဲ့ရလဒ်တွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ
် And we're introducing her to some of the dynamic young people in Myanmar so
မြန်မာနိုင်ငံတွင်းမှာပြောင်းလဲမှုတွေဖြစ်ပေါ်အောင်လက်တွေ့လှုပ်ဆောင်နေကြတဲ့သူတွေနဲ့လက်ထောက်ဝန်ကြီးကိုကျွန်တော်တို့တွေ့ဆုံပေးမှာဖြစ်ပါတယ်အဲ့ဒီလိုတွေ့လက်ချင်းအပြင်အမေရိကန်ကကူညီပေးခဲ့တာတွေဟာတကယ်ကိုအကျိုးဖြစ်ထွန်းစေတယ်ဆိုတာကိုသူမကိုယ်တိုင်မြင်တွေ့ခွင့်ရသွားပါလိမ့်မယ်။ဒါကြောင့်ဒီစီဇန်အတွက်ဘန်နာငွေကြေးတွေထောက်ပံ့မှုတွေပိုးပြီးတော့ရလာအောင်တက်နိုင်ဆုံးသူနဲ့လက်တွဲပြီးတော့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်သွားမှာပါ။ငွေကတော့လောက်တယ်ဆိုတာမရှိပါဘူး။ဒါပေမဲ့ဒီစီဇန်တွေကိုခုနောက်ပိုင်းမှာကျွန်တော်တို့တော်တော်လေးတိုးချက်နိုင်ခဲ့ပါတယ်။ဒီလိုအကျိုးရှိတဲ့အစီအစဉ်တွေဆက်ပြီးတော့လှုပ်သွားနိုင်ရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ
်။လက်ထောက်ဝန်ကြီး Marie Rice ဟာတကမ္ဘာလုံးမှာရှိတဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာအစီအစဉ်တွေနဲ့အဲ့ဒီအစီအစဉ်တွေကိုအမေရိကန်အစိုးရကဘယ်လိုရန်ပုံငွေထောက်ပံ့ပေးရမလဲဆိုတာတွေကိုကြည့်ကြကိုယ်ကရသူလည်းဖြစ်ပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့လူငယ်တွေကသူတို့တွားရောက်ခဲ့တဲ့အစီအစဉ်တစ်ခုချင်းစီရဲ့ခေါင်းစဉ်အောက်မှာလက်ရှိလှုပ်ဆောင်နေတဲ့နယ်ပယ်ကဏ္ဍအသီးသီးအကြောင်းခင်းကျင်းပြသထားကြတာတွေကိုလိုက်လံကြည့်ရှုခဲ့ပြီးတဲ့နောက်တွေ့မြင်ကြသိရတဲ့တိုးတက်မှုအခြေအနေတွေကိုကျေနပ်အားရမိကြောင်းလက်ထောက်ဝန်ကြီး Marie Rice ကပြောကြားခဲ့ပါတယ
် I've been hearing about all kinds of interesting programs that you've been working on environmentalism
ဒီနေ့အခမ်းအနားကိုတက်လာသူတွေကလှုပ်ဆောင်ကြတဲ့စိတ်ဝင်စားစရာအစီအစဉ်တွေကိုကျွန်မနားထောင်ခွင့်ရခဲ့ပါတယ်အဲ့ဒီအထက်မှာတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေရှည်တည်တက်နိုင်မဲ့အစီအစဉ်တွေစွန်းတီထွင်စီးပွားရေးလုပ်ကိုင်ဆောင်ရွက်မှုတွေပညာရေးလူမှုအတိုင်းဝိုင်းတွေတိုးတက်ပြောင်းလဲအောင်ထိတွေ့ဆောင်ရွက်မှုတွေပါဝင်ပါတယ်မင်းညကလည်းလူငယ်၅တန်းလောက်ပထမအကြိမ်ပဲပေးခွင့်ရကြမယ်အခြေအနေတွေကိုကျမတို့ဆွေးနွေးခဲ့ကြပါသေးတယ်။ဒါဟာအင်မတန်အားကောင်းတဲ့လှုပ်ဆောင်မှုတွေဖြစ်ပါတယ်။ဒီကိစ္စမှာပါဝင်လှုပ်ဆောင်နေကြသူတွေအနေနဲ့ဆက်လက်ပြီးတော့တက်တက်ကြွကြွလှုပ်ဆောင်ပေးကြဖို့ကျမတိုက်တွန်းလိုပါတယ်
။မနေ့အောက်တိုဘာ၂ရက်နေ့ကတော့မန္တလေးဂျက်ဖာဆင်စင်တာကလူငယ်တွေအပါအဝင်တက်ကြွတဲ့လူငယ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရွေးကောက်ပွဲနဲ့ဒီမိုကရေစီအရေးပါပုံတို့ကိုရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတော့ဝိုင်းစီလီ CF နဲ့ Fulbright စတဲ့လူငယ်ကျောင်းသားအစီအစဉ်တွေနဲ့အမေရိကန်မှာပညာသင်ခဲ့သူတွေကာလာတို့တွားရောက်လေ့လာခွင့်ရခဲ့သူလူငယ်တရာကျော်တက်ရောက်ခဲ့ကြပါတယ် CF အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်ကို2019ခုနှစ်မှာတက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာလူငယ်တွေစုစည်းပြီးအခုအချိန်မှာလူငယ်တွေအတွက်အသိပညာပေးသင်တန်းတွေနိုင်ငံအနှံ့လှုပ်ဆောင်ပေးနိုင်တဲ့အကြောင်းကိုကျော်စောလင်းကရှင်းပြပါတယ်
ကျွန်တော်တို့ကကြတော့ဒီဖွံ့ဖြိုးနေတဲ့နေရာတွေကအဲចောင်းသားចောင်းသူတွေကိုကျွန်တော်တို့ကပရဟိတလိုက်ပြီးတော့စာသင်ပေးတယ်ခင်ဗျကျွန်တော်တို့သင်ပေးတဲ့ဘာသာရပ်တွေက၅မျိုးရှိတယ်ပထမတစ်ခုကတော့ဒါစိတ်တမြင့်တင်ပေါ့ youth motivation သင်တယ်နောက်တစ်ခုကကျွန်တော်တို့ gender study ပေါ့ gender study ကိုသင်တယ်နောက်တစ်ခုကကျွန်တော်တို့ domestic violence ပေါ့အိမ်တွင်းအကြမ်းဖက်မှုအကြောင်းတွေလည်းသင်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီကျန်းမာရေး health အနေနဲ့လည်းသင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအချင်းသင်ရေး environmental awareness ကိုကျွန်တော်တို့သင်သေးတယ်ခင်ဗျဟုတ်ကဲ့
အလားတူပဲအမေရိကန်သမ္မတဟောင်းဘာရက်အိုဘားမာတည်ထောင်ခဲ့တဲ့ဝိုင်းစီလီအရှိတောင်အရှာလူငယ်ကောင်းဆောင်အစီအစီမှာပါဝင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာတွားရောက်လေ့လာခွင့်ရခဲ့တဲ့အထွေအကြုံတွေကြောင့်အခုအချိန်မှာလူငယ်တွေဖတ်ဖို့ပုံမြင်စာအုပ်တွေပုံနှိပ်ထုတ်ဝေတဲ့ကုမ္ပဏီကိုတည်ထောင်နိုင်တဲ့အဆင့်တွေရောက်လာတဲ့အကြောင်းမှတ်အီးပွင့်ရီဇန်ကလည်းပြောပါတယ်သူတို့ရဲ့တပ်စတိုရီခလေးပုံမြင်စာအုပ်တွေဘလို့ဖြစ်ပေါ်လာတယ်ဆိုတာနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်ဟောတပ်စတိုရီလို့နာမည်ပေးဖြစ်ရတဲ့အဓိကယူရချက်ကတော့ဟိုတိုင်းနာတစ်ခုနဲ့တစ်ခုဘာသာတစ်ခုနဲ့တစ်ခုမှာဘသူပိုကောင်းတယ်ဘသူကတော့မကောင်းဆိုတာမျိုးမဟုတ်ဘဲနဲ့တတိယပုံမြင်တစ်ခုအနေနဲ့တတိယဇလန်တစ်ခုအနေနဲ့ပြီးဒီလူရအတူတကွရှင်တွဲပြီးတော့အေးအေးဆေးနေလို့ရတယ်ဆိုတော့ဟို solution အဖြစ်တစ်ခုကိုရှာပေးချင်တာပေါ့နော
်အမေရိကန်လက်ထောက်ဝန်ကြီးမရီရိုက်စ်ဟာညနေပိုင်းမှာရွှေဒဂုံဖျားကိုတွားရောက်ပြီးမနေ့ပြန်တောက်ကြနေမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
ကိုယ်ဆောင်လိုက်ပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ကလေးစစ်သားစုဆောင်မှုတမ်းမြေတာနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ကလေးစစ်သားစုဆောင်အသုံးပြုမှုကိုတားမြစ်တဲ့နိုင်ငံကဥပဒေတည်းရဲ့မြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နာဖို့သဘောတူလက်မှတ်ထိုးလိုက်ပါပြီ CRC Optional Protocol တည်းရဲ့ဖြစ်တဲ့ကလေးသင်ငယ်များအခွင့်အရေးသဘောတူညီချက်နောက်ဆက်တွဲစာချုပ်မှာမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ထိုးလိုက်တာပါဒီနောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးခြင်းအပြင်လူခွင့်ရတုတက်မှုတွေဘယ်လိုရှိလာနိုင်မလဲဒီစာချုပ်ပါတိုင်လိုက်နာဖို့ဘယ်လိုအခက်အခဲတွေရောရှိနိုင်မလဲအပြည့်စုံကိုတော့မမေခါကစုံစမ်းမေးမြန်းတင်ပြထားပါတယ်ခင်ဗျာ
လက်နက်ကင်ပရိပခါတွေမှာကလေးတငယ်တွေအတုံးချနေတာရက်တက်နိုင်ဖို့ကလေးတငယ်အခွင့်အရေးများဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြုစာချုပ် CRC OPAC ကိုမြန်မာနိုင်ငံကပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။စာချုပ်ပါသဘောတူညီချက်အရအသက်18နှစ်အောက်ကလေးတွေကိုနိုင်ငံရဲ့ဘယ်လက်နက်ကင်အဖွဲ့အစည်းတွေမှမဆိုစစ်သားအဖြစ်စုဆောင်းခေါ်ယူတာကိုတားမြစ်တယ်လို့ဒီတားမြစ်ချက်အရပြည်တွင်းဥပဒေတွေမှာလည်းထည့်သွင်းရမှာဖြစ်ပါတယ်ဒီလိုထိုးတဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်ဒါပေမဲ့ဒီလက်မှတ်ထိုးတာကအစိုးရတွေမဟုတ်ဘဲတိုင်းပြည်တွင်းမှာရှိနေတဲ့လက်နက်ကင်အဖွဲ့တွေမှာတက်ရောက်ရမှာဖြစ်တဲ့အတွက်လက်နက်ကင်အဖွဲ့များသောရှိနေတဲ့မြန်မာနိုင်ငံအတွက်ကတော့ဒါဟာကြီးမားတဲ့စိန်ခေါ်မှုတစ်ရက်ဖြစ်တယ်လို့တုံ့တက်မှုတွေရှိနေတာပါညီမချင်းမြန်မာကဦးအောင်မျိုးမင်းကတော့အခုလိုစာချုပ်လိုက်တဲ့အပေါ်ကြိုဆိုလိုက်ပြီးစာချုပ်ပါအချက်တွေတကယ်လိုက်နာဖို့ဘလို့အခက်ခဲတွေရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားခဲ့ပါတယ
်။နိုင်ငံအနေနဲ့လက်မှတ်ထိုးထားပြီးမယ်။ဒီကလေးစစ်သားတုံ့ပြန်နဲ့ပတ်သက်နေတဲ့တိုက်ရင်တွေတပ်ဖွဲ့တွေစစ်သားစုဆောင်ရေးစခန်းမှာဒါကိုအလေးမထားတဲ့ပြဿနာဒါကိုကျွန်တော်ကြုံရတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာကဟိုမှတ်ပုံတင်ပေါ့နော်အသက်အရွယ်ကိုကတ်ဟိုတကယ်တမ်းစီးစစ်နိုင်တဲ့ verification လုပ်နိုင်တဲ့မှတ်ပုံတင်ကကလေးတိုင်းမှာမရှိကြအောင်အထူးသဖြင့်ဒီ name ဒီကြီးလက် data နဲ့တိုင်းရင်းသား data တွေမတည်ရင်တဲ့ data တွေမှာဆိုရှင်မှတ်ပုံတင်လည်းမရတယ်လို့မှတ်ပုံတင်လောက်အကောင်မှလည်းမသိဘူးအဲ့တော့ကလေးတယောက်ကဒီအသက်မပြည့်ပဲနဲ့တက်တက်တဲခေါ်ခံထိရဒါမျိုးသုံးဖြူခံထိရဆိုရင်တတိကမှတ်ပုံတင်မရှိတာရယ်။နောက်ရှိလာလို့ရှိရင်လည်းတချို့ကဒီငွေလေးအသုံးပြုပြီးတော့မှတ်ပုံတင်ကိုအတုလုပ်တာအသက်ကိုလိမ့်လိုက်တဲ့ဟာမျိုးကလေးစစ်သားမြောက်လားမမြောက်လားအသက်ကိုစီးစစ်တဲ့အချိန်မှာအဓိကကြုံတွေ့ရတဲ့ပြဿနာဖြစ်ပါတယ်
။မြန်မာနိုင်ငံကဒီလိုနောက်ဆက်တွဲစာချုပ်ကိုအတူပြုလက်ခံတဲ့169နိုင်ငံမြောက်ဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးဖွဲ့ကဦးစင်မြန်ကတော့ကလေးစစ်သားတွေပပျောက်ဖို့လှုပ်ဆောင်နေတဲ့အပိုင်းကိုအခုလိုပြောပြသွားခဲ့တာ
ပါ။တင်းနန်းနေမှာရှင်းလင်းဆွေးနွေးတယ်အော်အခါအားလျော်စွာပေးပို့ဆက်သွယ်တဲ့စာရီထဲမှာထည့်ပြီးတော့ဖော်ပြပြီးတိုက်တွန်းတယ်ဒီလိုလေးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်ဆိုတော့တကယ်အကောင့်တွေဖော်ရမှာတော့အစိုးရပဲ
ညီမချင်းမြန်မာကဥအောင်မျိုးမင်းကတော့ဒီလိုလက်မှတ်ထိုးတာမှာအစိုးရဘက်ကချွင်းချက်အနေနဲ့ထားပြီးလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဘလို့ချွင်းချက်တင်တဲ့လက်မှတ်ရေးထိုးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဥအောင်မျိုးမင်းက
ချင်းချက်ဆိုတာကတော့ဒါကိုမလိုက်နိုင်မှာမဟုတ်ဘူးဒါပေမဲ့တကယ်တမ်းလိုက်နိုင်ရင်အခက်အခဲရှိတဲ့အတွက်ဒီကိစ္စကိုမှတ်ချက်ပြုထားတဲ့သဘောမျိုးပါဘာကြောင့်လဲဆိုတော့အပိုက်လေးမှာကအစိုးရအနေနဲ့ကိုယ့်ရဲ့တက်တွင်းမှာ18နှစ်ယောက်ကလေးတွေကိုစစ်မှုထမ်းခိုင်းတာစူဆောင်းတာမလုပ်ရတဲ့အပြင်တိုင်းပြည်အတွင်းမှာရှိတဲ့လက်နက်ကိုင်ဖွဲ့ပန်သမျှအတွင်းမှာလည်းအသက်18နှစ်ယောက်ကလေးတွေကိုဆန္ဒပါတီဖြစ်စေမပါတီဖြစ်စေစစ်မှုထမ်းခြင်းမဖြစ်အောင် ကာဝယ်ပေးရမယ်လူအပ်တယ်လို့လှုပ်ဆောင်ပေးရမယ်ဆိုတဲ့ချက်ပါတယ်ချိန်နေမှာလက်နက်ကင်တပ်ဖွဲ့တွေမှာအသုံးပြုတာရှိတယ်သူတို့ကိုအသုံးမပြုဖို့အတွက်တားဆီးရာတွေလှုပ်ဖို့အတွက်အခြေအနေမရှိသေးတဲ့အတွက်ဒီအပိုင်းကိုသူတို့အနေနဲ့တာဝန်မယူနိုင်သေးဘူးဆိုပြီးတော့မှတ်ချက်ပြုပြီးတော့ထိုးထားတာကိုတွေ့ရပါတယ
်လက်ရှိမှာတော့လက်နက်ကင်အဖွဲ့တွေဘက်ကကလေးတွေကိုစစ်မှုထမ်းစေတာရပ်တန့်နိုင်ဖို့အစိုးရလှုပ်ဆောင်နိုင်ဖို့ကအားနည်းနေပြီးဒါတွေကိုလှုပ်ဆောင်နိုင်ဖို့ဆိုရင်ကလေးစစ်မှုထမ်းတာနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုအပြစ်ကရစဲရေးသဘောတူညီမှုတွေမှာပါထည့်သွင်းဆွေးနွေးဖို့လိုအပ်နေတယ်လို့ညီမချင်းမြန်မာကဦးအောင်မျိုးမင်းကဆိုပါတယ်ကုလသမဂ္ဂကထုတ်ပြန်တဲ့ကလေးတငယ်များကိုစစ်မှုထမ်းခြင်းဆိုင်ရာအစီရင်ခံစာအရမြန်မာနိုင်ငံဟာကလေးတငယ်တွေကိုအုံပြုတဲ့စိုးဝါးတဲ့နိုင်ငံတွေစီးရင်ထဲမှာပါဝင်နေပါတယ်အသက်မပြည့်သေးတဲ့ကလေးတငယ်တွေကိုစစ်သားဖြစ်စူးစောင်းတာစစ်သားဖြစ်စေခိုင်းတာတွေကျူးလွန်တဲ့နိုင်ငံတစ်ခုအနေနဲ့ပေါ်ပြထားခြင်းခံရတဲ့နိုင်ငံဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကပြီးခဲ့တဲ့မေလကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရ2014ကနေ2019မတ်လအထိအရွယ်မရောက်သေးတဲ့ကလေးတငယ်ပေါင်း1600နီးပါးကိုတက်မတော်ကနှုတ်ထွက်ခွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
အမေခါပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ခိုင်မီနယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ရခိုင်မြို့နယ်ပုံရကျွန်းမြို့နယ်တွင်မြန်မာစစ်တပ်လို့ရှားနေတဲ့စစ်ကြောင်းကိုအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီကနေ့မှဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေနဲ့တပ်မတော်ဘက်ကပြောပါရယ်။ဒါနဲ့ပါဆိုပုံရကျွန်းမြို့နယ်မှာဒီလတွင်၃ချိန်မြောက်တိုက်ခိုက်ခံရတာဖြစ်ပါရယ်။မနေ့ကလည်းဘူးစီတောင်မြို့နယ်ကစစ်ရှောင်းစခန်းပေါ်မှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းသူတူထိခိုက်ဒဏ်ရာရရှိမှုမှာလည်းမြန်မာစစ်တပ်နဲ့အေအေတို့ကြားအပြန်အလှန်ဆက်ဆွဲမှုတွေရှိနေပါရယ်။ဒီအခြေအနေပြည်စုံကတော့ဗီမြန်မာဘိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရယ်ခင်ဗျာ။
ဟုတ်ကဲ့ပါပုံရိုးမျိုးနဲ့အောင်စိတ်ကရုတ်စိတ်ကန်းကနေရူတရုတ်စိတ်ကန်းကိုကုလာတဲ့မြမတ်တမတော်စိတ်ကြံတခုဒီမနက်ပိုင်းမှာဘုံခွဲတိုက်ခိုက်ခံရတယ်လို့ဒေတာခန့်ရွာသားတို့ကအခုလိုပြောပါတယ
်ခဏလေးကဒီလိုရှိနေမှန်းမလို့ပေါ့လေအောင်စိတ်ကရုတ်စိတ်ရေတို့အလာလေသူတို့တက်ကလာတို့ဖောက်ပြီးတာပေါ့သူတို့ကတို့ကုတာလေလေနဲ့ကုတာသူတက်ကကုတာလေအဲ့ဒါအချိန်မှဖောက်တာ
ပုံရိုးမျိုးနဲ့ကရုတ်စိတ်တွင်ဘုံပွားကွဲမှုမှာနေမြေလုံခြုံရေးစိတ်ကြံဘက်ကထိခိုက်မှုရှိခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်ကျွန်တော်တို့အဲ့မှာအောင်စိန်နာပေါ့အောင်စိန်နာဝင်းရင်တဝိုက်ကိုနေမြေခြေလေးချောင်းရနေတဲ့လှုပ်ရှားစစ်ကြောင်းတစ်ကြောင်းပေါ့အဲ့နာရှင်နေမြေရှင်းတဲ့လုပ်တဲ့ခါမှာအဝေးရဘူမူပိုင်းနဲ့ဆွဲတာပေါ့အနေငယ်တော့ဒဏ်ရာတော့ရတော့တာရှိတယ်ဒဏ်ကြီးကြီးမားမားတော့မဟုတ်ပါဘူး
ဒီကနေ့ပြည်ကမှုအခြေအနေကိုတော့သတင်းမရရှိသေးဘူးလို့အေရခိုင်လက်နက်ကင်ဖွဲ့ပြောခွေရခိုင်တုခကပြောပါတယ်။ဘုံလူကျွမြို့နယ်မှာဒီနေ့ပါဆို၃ရက်ဆက်ဘုံခွဲတိုက်ခိုက်ခံရတာပါ။အောက်တိုဘာလ၁ရက်နေ့ကပဲစီနန်းနဲ့မြစ်တောက်ရွာကျမ်းမှာတကြိမ်စက်တင်ဘာလ30ရက်နေ့တုန်းကလည်းဘုံလူကျွမြို့နယ်ကူဝနဲ့ကြောက်စိတ်ကျမ်းမှာတကြိမ်ဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါ။မနေ့ကလည်းဘူရီတောင်မြို့နယ်စီတီတောင်ကျေးရွာဒုက္ခတဲစခန်းတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းသူတို့ကြီးစားထိမှန်ထိခိုက်တန်ရာရရှိခဲ့တယ်လို့ဘူရီတောင်မဲဆန္ဒနယ်ကရခိုင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မနေ့ကနယုံကောင်ဖက်ကနေပြီးတော့အမြောက်ကြီးတလုံးလာတယ်လို့ပြောတယ်။အဲ့ဒီအမြောက်ကြီးကနေပြီးတော့စီတီတောင်ဆိုတဲ့ရွာကိုကျတယ်အဲ့ဒီဒီဒီတော့ဆိုတဲ့ရွာမှာတိချောင်းဒုက္ခတိစခင်ကကျုပ်ကမလေးသူရဲ့ဘိုက်ကိုထိတယ်လို့ပြောတယ်။ဒီဒီတိုင်းကြီးစီရင်ဟာဆရာဝန်ကနေပြီးတော့ဒီတိုင်းကြီးစီရင်ဟာရဲမှန်နေပါလေမရှိတော့အာသူကဥပ္ပိတော်မဟုတ်ရင်စစ်တေကိုတော်ဖို့အတွက်နေထားတယ်လို့ပြောတယ်။အခုကနေပြီးတော့ ICRC ကကူညီနဲ့စစ်တေစီရင်ကိုတော်တယ်လို့တော့ကျွန်တော်တို့လိုတင်ရတယ်။ရွာသားတွေပြောတာကတော့တိုက်ပွဲနော်နှစ်ဖက်တိုက်ကြတော့မရှိဘူးလို့ပြောတယ်။လက်နက်ကြီးကြီးလာကြတာလို့ပြောတယ်။
ဘယ်လက်နက်ကန်ဖွဲ့ကနေပြစ်ခတ်ကြောင်းကိုတော့ပြောဆိုတာမရှိပေမဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့စိုက်ပွဲဖြစ်ပွားတာမဟုတ်ပဲတမင်တက်တက်လက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောဆိုနေတယ်လို့သူကပြောပါတယ်စီတီတောင်ကြီးရွာတင်လက်နက်ကြီးကြားရပောက်ကွဲမှုနဲ့ပတ်သက်လို့တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ်
နေုံတော်ကနေပြီးတော့မှပြစ်လိုက်လို့ဟုတ်လားစီတီတောင်ကတိုင်ဝဲချောင်ဟုတ်လားကလေးတယောက်မှန်သွားတယ်ဆိုတော့တော်တော်များလည်းမေးတယ်အဲ့အရောမဟုတ်ဘူးခင်ဗျကျွန်တော်တို့နေုံတောင်နဲ့အဲ့ဒီတိုင်ဝဲချောင်စီတီတောင်နဲ့ဆိုတော့ကီလိုမီတာ6000 9000တော့ဝေးတယ်ကျွန်တော်တို့ဇာဟိုအဲ့ပေါ်မှာလက်နက်ကြီးလည်းမရှိဘူးနေနိုင်တဲ့တက်နက်လည်းမရှိဘူးငါကတော့အေးရဟုတ်လားနေုံတောင်မှာရှိတဲ့အဆွဲထားတဲ့စကံကိုဝေးရနေနောက်ချက်ဖြစ်တဲ့အခါမှာလက်နက်ကြီးကကျွန်တော်တို့ဘုံမှာမကြဘဲနဲ့အဲ့ဒီတိုင်ဝဲချောင်နေတဲ့နေရာမှာပြုတ်ကြလာတော့မေး
အေးအေးပြန်ကြရေးတာဝန်ခံခိုင်တုခကတော့တို့ပြစ်တဲ့လက်နဲ့ကြီးမဟုတ်ကြောင်းညင်းဆိုပါတယ
်သူတို့ကျူးလွန်တဲ့ဆေးရသွားမှုတွေကိုဒါဖုံးကွယ်ဖို့ဆိုတာလောက်ကြံပြောတဲ့ဥစ္စာများကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်တာလုံးဝမရှိဘူးအဲ့ဒါဗမာစစ်တပ်ဘက်ကပြစ်တာဒီဥစ္စာကိုဒေတာခံတယ်လက်သိတယ်ဒေနေရာကပြစ်တယ်ဆိုတဲ့ဥစ္စာ
အောက်တိုဘာလတရနေ့ကလည်းကြောက်တော်မြို့နယ်စွန်မိဝရွာဘက်မှာလည်းမြန်မာစစ်တင်းဘော့ကနေလက်နက်ကြီးသူနဲ့ပြစ်ခတ်လို့ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါပါဝင်ကျောင်းဆရာမတူကျောင်းသားနှစ်ဦးထိခိုက်တံရရရှိခဲ့ပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲမြန်မာစစ်တပ်ကသမင်ပြစ်ခတ်ကြောင်းဆွဆွဲပြောဆိုနေတယ်လို့မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကနေစစ်တင်းဘော့ကိုပြစ်လို့ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေးအေးဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲစဉ်တွေအတွင်းဒေသခံတွေထိခိုက်ဒေဆုံးမှုကလည်းများပြားလာနေတာပါ။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလက်နက်ကိုင်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခတ်ခြင်းကိုရှောင်ရှားကြစေဖို့ပြည်နယ်ဆိုရဖွဲ့ကနေလိုအပ်တဲ့စီမံတွေဆောင်ရွက်ပေးရေးတိုက်တွန်းကြောင်းဆိုကိုရခိုင်ပြည်နယ်လွှတ်တော်ကနေမဲခွဲအတည်ပြုခဲ့ပါတယ်။အတည်ပြုပြီး၃ရက်တွင်နှစ်ဖက်စည်းရေးတင်းမာမှုမှာအရသာ၁၀ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။
ဖြစ်တဲ့နောက်နိုင်ခွင့်ပြောပြသွားတာပါအခုတစ်ခါမှလည်းရခိုင်ပြည်နယ်ဘက်ကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်ရခိုင်ပြည်နယ်ပူးစီတော်မြို့နယ်ကသာသနီကစာဦးတွင်တက်နေရမချဖို့မြို့နယ်တန်ခါနာကဆရာတော်ကပြည်နယ်ဆိုရကိုစာပို့ပြီးတော့တောင်းဆိုခဲ့ပါတယ်ဒါပေမဲ့အဲ့ဒီဆွဆွဲချက်မဟုတ်မှန်းကြောင်းတက်တော်ဘက်ကတုံ့ပြန်ပါတယ်ဒါပြင်ခရိယန်သာသနာပိုင်ဆရာတော် Cardinal Charles Bo ကလည်းတိုက်ပွဲတွင်ဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ဘာသာရေးကောင်းဆောင်တွေပါဝင်ပြီးညီညွတ်ရေးအတွက်ဆောင်ရွက်ဖို့ကိုတောင်းဆိုလိုက်ပါတယ်ဒီကြောင့်ပြည်စုံကိုတော့ဗီဒီယိုသတင်းတော့စုစုကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ဘူတိတောင်မြို့နယ်တန်ခါနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ဦးတေစောဘာသာကရခိုင်ပြည်နယ်ဘူတိတောင်မြို့နယ်စံကိုးထောင်ကြီးရွာမှာရှိတဲ့ရှင်ဟောင်းတမိုင်းဝင်32ပုံဖျားပရဝန်အတွင်တက်ဆွဲနေရယူခြင်းမပြုဖို့ကိုအောက်တိုဘာလ1ရက်နေ့ကရခိုင်ပြည်နယ်အစိုးရအဖွဲ့စီစာပို့ခဲ့တာပါဖျားပရဝန်အတွင်တက်နေရယူထားတာတလခွဲ2လလောက်ရှိနေပြီးအဲ့ဒီမှာဘုံသီးတွေကြားအပြက်အစီးတွေရှိနေလို့တာသနိကအဆောက်အုံတွေမှာမနေသင့်ဘူးလို့ဆရာတော်ကမိန့်ပါတယ်
ရှိအောင်သာတနေ့ကအဆောက်ဘုရားတွေမှာတက်တွေကမနေဘူးပေါ့ဘုန်းကြီးတို့လော်လာတာကဒီဘုရားတွေမှာနေလို့ရှိရင်အမျိုးမျိုးပျက်စီးဆုံးဆုံးတယ်ရှိအောင်ပြည့်စည်တယ်ဘုန်းကြီးကြောင်းတယ်ဒီသာတနေ့ကအဆောက်တယ်ဘုရားရင်ပြင်းတွေမှာမနေတာအကောင်းဆုံးလို့ပဲမြင်တယ်
32ပုံဖျားမှာ2019ခုနှစ်မတ်လတုန်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတုန်းကအဲ့ဒီဘက်မှာအေအေတွေနေရာယူခဲ့တာဖြစ်ပြီးတပ်မတော်အနေနဲ့နေရာယူထားခြင်းမရှိဘူးလို့တပ်မတော်ဘက်ကတုံ့ပြန်ပါတယ်။အခုလိုဆွဆွဲချက်ထွက်ပေါ်လာတာကအေအေအဖွဲ့တွေအဲ့ဒီဘက်ကိုဝင်ထွက်မရတဲ့အခြေအနေအကြောင်းလို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းရေးမှူးဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။အဲ့ဖျားရမြောက်ကမှရှိတယ်။မြောက်ကတော့လမ်းမလေးကအဲ့မှာရှိတဲ့နေရာမှာတော့လုံလုံလေးရနေရာယူထားတာရှိတယ်။အိုက်ဖျားနဲ့လည်းမတက်ဆိုင်ဘူးအိုက်ဖျားရောက်ခဲ့မှရှိတဲ့လုံလုံကြီးကနေရာယူရမယ့်နေရာမှာလုံလုံကြီးတပ်ဖွဲ့ဝင်တစ်ခုရှိတယ်ဒီဆွဆွဲချက်ဖြစ်လာတဲ့အကြောင်းကတော့အိုက်မှာရှိနေတဲ့ဥယင်သားတို့ဆန်ကိုးတော်တို့ဓာရီကိုဒီဖွဲ့တွေနဲ့ဝင်တို့ထွက်လို့မရတဲ့အကြောင်းလို့သူတို့ကလည်းဆွဆွဲချက်ပေါက်လာခြင်းဖြစ်တယ်လို့ကျွန်တော်ယူဆတာ
ဆရာတော်ဦးတေစောဘာသာကဖျားဝန်အတွင်တက်နေရာချထားတာတေချာပြီးအခုချိန်ထိရှိနေသေးတယ်လို့မိန့်ပါတယ်
သူတို့ကိုယ်တိုင်ရှိနေတယ်ဗျအများကဒီနေ့ကတပုံးပုံးပိုက်နေတဲ့ဆိုတော့မရှိဆိုတော့ပြရမလို့လက်တီမြင်နေကြတော့ကိုမြင်နေတဲ့အခါအရာဝတ္ထုတခုကိုမရှိဆိုတော့သူတို့ကတော့တမျိုးပြောတာပေါ့အဲဒီတွေမှာဘုံဆိုင်တွေကြအမျိုးမျိုးရှိနေတဲ့နေရာတခုကိုမရှိဆိုတော့ပြဦးဇေတော်လည်းအတင်းအားနာမှာဆွေးစစ်တာမှမဟုတ်တော့ကို
ရခိုင်ပြည်နယ်လွှတ်တော်မှာတော့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာရခိုင်ပြည်နယ်ကရှေးဟောင်းရင်ကျေးမှုအဆောက်အုံတွေဘာသာရေးအဆောက်အုံတွေလူနေချေးရွာရပ်ကွက်နဲ့အများပြည်သူဆိုင်ရာနေရာတွေကိုအကာအကွယ်ယူပြီးပြစ်ခတ်တိုက်ခိုက်မှုမပြုရေးအဆိုကိုအတည်ပြုခဲ့ပါတယ်အဲ့ဒီအဆိုကိုတင်သွင်းတော့ကဘူတိတောင်မြို့နယ်မဲဆန္ဒနယ်အမှတ်2ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကလည်းထောက်ခံဆွေးနွေးခဲ့ပါတယ်။ဘူတိတောင်မြို့နယ်မှာရှိတဲ့ရှေးဟောင်းတမိုင်းဝင်32ပုံဖျားပရဝန်အတွင်းမှာတပ်မတော်ကနေရာယူထားခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းရမှာဦးထွန်းအောင်သိန်းကအ
ဲ့ဒီနေရာမှာကတော့တပ်မတော်ကနေရာယူထားတယ်ဆိုတော့ဒီဟာသားတွေရဲ့ပြောဆိုရှာရခြင်းလို့ပြီးရပါတ
ယ်။ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားစ်ဘူကလည်းအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ဘာသာရေးခေါင်းဆောင်တွေကပါဝင်ပြောဆိုပေးဖို့တိုက်တွန်းထားတဲ့အကြေညာချက်ကိုအောက်တိုဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာဗုဒ္ဓဘာသာဝင်ယဟန်တော်9သိန်းသီလရှင်9000ခရစ်ယာန်တရားဟောဆရာ1200နီးပါးခရစ်ယာန်သီလရှင်2000ကျော်တို့အပြင်မရေမတွက်နိုင်တဲ့တခြားဘာသာရေးခေါင်းဆောင်တွေရှိနေပြီးယဉ်ကျေးရေးအတွက်တိုက်ပွဲတွေကိုဆန့်ကျင်ကြောင်းလူသိရှင်ကြားပြောဆိုကြဖို့ကာဒီနယ်ချားစ်ဘူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။မဆုစုပြောပြသွားတာဖြစ်ပါတယ်။ VOA ကနေကြာသောရင်းနေညာပိုင်းမြော်ဝါသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သရရှင်တွေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့စီစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာမှာအလွယ်တကူနားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်မကြာခင်မှာတော့စီစဉ်ဒုတိယပိုင်းကိုတင်ဆက်သွားဖို့ရှိပြီးတော့အိမ်မှာတော့ပတ်စင်ကျမကြီးကနာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါ view မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာ3ရက်ကြာသပတေးနေ့ညပိုင်းအတန်လွတ်စီစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားရေးကဏ္ဍဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ဒီကတော့နှစ်ပိုင်းရှိတာပေါ့နော်တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရင်တဲ့ချက်တခုရှိတယ်အဲစိုးရင်စရာတော့အဓိကတော့ဒီကချင
် data ဒီကြောင့်ကိုတော့အပတ်စဉ်တိုင်းရင်းသတင်းလောက်အစည်းအဝေးမှာနှာစင်ရဖို့ရှိပါတယ်ဒီတဲ့ကမှအရင်ဆုံးတော့ဒီအပတ်စဉ်ကဏ္ဍရေးတဲ့ကဒီကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ခါးစစ်ရောင်လေးပတ်နာအပိုင်း၃ကိုတင်ပြထားပါတယ်ဒီခါးစစ်ရောင်လေးပတ်နာမှာလူနာကိုယ်တိုင်အိမ်မှာကုသမှုကရေးပါပြီးတော့အချင်းမီမကူဆိုရင်စိုးကျိုးကြီးမားနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီယောဂါကိုဘလို့ကိုယ်တိုင်အိမ်မှာကုသတင်ပြီးတော့အချင်းမီမကူဘူးဆိုရင်ဘလို့စိုးကျိုးတွေဂျုံနိုင်ရပြီးတော့ကာကွယ်နိုင်တဲ့အနေအထားဘလို့ရှိပါသလဲဒီအကြောင်းအယူအကျော့အစ်စ်ဒုက္ခစိတ်တက်ကိုတက်အယူအကျော့အစ်စ်စိတ်ပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคยูจอเสร็จทุกตมารอจีบอมคดอกเตอร์ชิโซะครับเราတို့ဒီค้าเสียงเลบนาโยคะเนี่ยปัดตะပြီးတော့ပြီးခဲ့တဲ့အပတ်တွေကပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂါခွဲခြားနိုင်ဖို့လက္ခဏာတွေနောက်ယောဂါကိုဆုံးဖြတ်ဖို့လိုအပ်တဲ့စမ်းသပ်စစ်ဆေးမှုနဲ့ဆေးနဲ့ကုသနိုင်မှုအကြောင်းတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာဘလို့ကုသနိုင်တာနဲ့အချိန်မီမကုသနိုင်ရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေနောက်ပိုဆိုးလာနိုင်တဲ့လူနာအနေအထားမျိုးတွေနဲ့အတူဒီကာကွယ်နိုင်တဲ့အနေအထားရှိမရှိကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးကိုယ့်ဘာကိုယ်အိမ်မှာကုသနိုင်တဲ့အနေအထားကိုစပြီးတော့ရှင်းပြပေးပါလား
အရေးကြီးတာကတော့ကိုယ်နဲ့လှူရှာမှုအရေးကြီးတာပေါ့နော်နောက်တစ်ခုကတော့ဒီလေးပနာတွေအလုံးကိုအဲမကူးဆက်နိုင်တော့ယောဂများအလုံးကဒီဥက္ကံမှုတွေကမိမိဖာသာလုပ်ဖို့ကပုံတော့အရေးကြီးတယ်ဆေးရတစ်ဝက်လောက်ဆိုရင်မိမိဖာသာလုပ်တာကတစ်ဝက်လောက်အရေးကြီးတယ်ตัวแม่หาเนี่ยแหละทุกๆเว้ยแต่จังอารมณ์กูปองไปแล้วเรามาตัวสีมันเย็นเนี่ยไม่รู้ขึ้นไหนแล้วยอกก็ได้เสียอยู่ช้าหมดอย่างสุดโลกเลยแต่มาพี่เช็คก็တော့ซีลี่จองเนี่ยဖြတ်กูปอนเนาะพี่เช็คก็တော့อาการหลุดช้าหมดตะบักกูตรงเนี่ยพี่เอกกูนายอยู่เว้ยปอนแต่แกต้องลงมาเว้ยต้องเช็คก็တော့ขนาดกูเลี้ยงหู BMI ปู่แม่เนี่ยมาทําให้โอเวอร์เวทมันผิดสีเนี่ยโอวาสินเนี่ยว่าอย่างสิทธิ์นามเว้ยเออนะ4เช็คก็တော့บาเลยสรุปအစားအသောက်တွေကိုဆင်ခြင်ပြီးစားရမယ်။ဂျန့်ဖူးလို့ခေါ်တဲ့ဗယ်ဒီမိတ်တွေစူးစီးပါတဲ့ဟာတွေကိုမစားဘူး။
ဟုတ်ကဲ့ဆရာဒီယောဂကခါးကိုထိထားတာဆိုတော့ဟိုဘလိုအားကစားနီးကကောင်းပြီးတော့ဟိုဘလိုနေထိုင်အနားယူသင့်တယ်ဆိုတာကိုပေါ့ရှင်းပြလို့ရမှာဆရာ
။ဒီခါးပြောင်ဒီဘက်နာမှာအထူးသဖြင့်ကောင်းတဲ့အားကစားကတော့ရေကူးအားကစားပေါ့နော်။ရေကူးအားကစားလုပ်လို့ရှိရင်သူကခါးရပူပြီးတော့မှစားတာပေါ့။အဲ့ခွညာရည်လို့ရှိရင်လည်းတိသားမှာကနာရီသူကမပူပွေးကြီးမိတ်ကြီးဆောင်ကြီးမိတ်ကြီးတဲ့နိုင်တော့ပက်လေခေါင်းဝင်နေနေဟုတ်ဆက်ဆိုလို့ရှိရင်ညမှာခါလေးလည်းပြန်စားပါလို့ရှိရင်လက်ကြတော့ဆန့်ပြင်ကိုရောပေါ့မဟုတ်ဆိုရင်ညကြီးပွေးပွေးကြီးအဲ့လိုပစံတို့ကြီးအဲ့လိုလိုရစတာဒါပေမဲ့ကြပြန်စားခဲ့ပြီတော့နောက်နေ့ကျပိုးကွေးသွားခါကြီးကကိုမ
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကိုယ့်ဟာကိုယ်တတိထားတင်တာတွေရှိသေးလားဆရာ
အဲ့နောက်တစ်ခုဘီးဟိုလိုတာကတို့ကဒီခါးစီအောင်လေးပနာလို့ဆိုလဲတော့ခါးစစ်ပဲရအောင်လို့ဒီနေ့ဘာမှမဖြစ်ဘူးထင်ပါမှာဆိုရတယ်သူလည်းလေးဘက်နာရီထုံးစံတိုင်းပဲအစ်စ်ကိုတိုက်တယ်လို့ပဲဒီမိနေရာလို့လည်းတိုက်တယ်ဟိုမျက်လုံးကြီးရရဲလာတတ်တယ်နှလုံ งอะไรสูริมลงไหนขึ้นอะไรแต่เนาะอาทิตย์แค่นั้นก็ชิบนาวอยู่บ่เฮ้ยยังก็แล้วไม่ได้เอาแนวคิดแต่เนี่ยสุกอะไรเทมาสุริเทตัวแต่ได้เลยสิเด้อบ่เนาะแล้วกูว่าอยู่แต่มาเป็นเรื่องเนื้อเรื่องอะไรที่เชื่อมโยงสิ่งที่เอาไว้เนี่ยเปล่าอยู่จะที่เชื่อมโยงได้เปลี่ยนได้ไหมไอ้ลูกค้ามือถือเราเป็นนิสลงนู่นก็จะสิเปลี่ยนไปแล้วทูบยังไม่สิเด้อသာလေးကညီမအောင်လာတာမျိုးဆိုတဲ့ဒီမွားပြတယ်ဆိုရင်ဆက်ပြီးတော့ညီမကိုတမန်ရဲ့ကြီးရလို့နှလုံးကိုအကူရဲ့ကြီးတိုင်းလုံးကြီးရရှိတယ်။အဲဒီလေသောသောသီးလက္ခဏာတွေပေါ်လာလို့ရှိရင်သောသီးပြန်ပြဖို့လိုတာပေါ့နော်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီညမှာသောသောသီးမကုသမိလို့နောက်ကျသွားရင်ပဲဖြစ်ဖို့ဆရာနော်။နောက်ဆက်တွဲဟိုသောသောဝါဖြစ်နိုင်တဲ့အနေအထားတွေရောရှိလားဆရာ
။သူကဒီယောဂါတွေလည်းမတူတာကရေပြားလိပနာဆိုရင်တော့မကုဝဲထိုင်6လလောက်ဆိုရင်အများဖြင့်အဲ့ဒါအနေနဲ့ဆုံးမသွားတယ်များပေါ့နော်ဒီဘက်ကခါးစီအောင်ဒီဘက်နာကြတော့ဆုံးမတဲ့အထိတော့မရောက်ဘူးဒါပေမဲ့သူ့တဲ့ဆိုးတာကပါတယ်ဆိုတော့အလုံးလုံးထိုင်ဖြစ်သွားတယ်ပေါ့အဲ့တော့ခါးစီအောင်ဒီဘက်နာဖြစ်တဲ့လူတွေမှာမကုခွဲကြလို့ရှိရင်ငါးနှစ်ဆိုလို့ရှိရင်လူတရာမှာ60ကအလုံးဆက်မလုံးနိုင်တော့သူကတည်လဲမတည်ဘူးအလုံးလဲမလုံးနိုင်ဘူးသူများဟိုမိကိုနေရတယ်စိတ်ဘွားတော့ပူဆိုးမလားတော့ခင်မိတာပေါ့နော်အဲ့တော့သူကစောစောတီးတီးကုမယ်ဆိုရင်တော့ခါးကလည်းဖြောင်းနေမယ်အလုံးကလည်းဆက်လုံးမယ်ဆိုရင်ကို့အတွက်လည်းအဲ့ဆိုင်ချနိုင်မယ်မိသားစုကိုလည်းပြုစုနိုင်တယ်ပေါ့နော်။အဲ့လိုမျိုးပဲနဲ့နောက်ကျသွားမယ်ဆိုရင်ကိုကလည်းပတ်သက်မချနိုင်ဘူး။ကိုတဲ့ပြုစုရတဲ့မိသားစုကလည်းခက်ခဲကုန်မယ်၊လူဝင်ရလည်းကုန်မယ်ဆိုတော့အဲကိုတော်တော်ကြီးကိုစိတ်သက်သာဖို့ကောင်းတဲ့နေရာဖြစ်သွားတာပေါ့နော်။နောက်တစ်ခုကတော့ဘယ်နဲ့ပြောလို့ပဲဒီနှလုံးထိပြီးတော့မှနှလုံးကမောဖောက်လာတာမျိုးရှိတတ်တယ်။ဒါဒီအဆုတ်ကိုထိပြီးတော့မှအသက်ရှူမွားလို့အနေဖြစ်တာလည်းရှိတတ်တယ်ပေါ့နော်။အဲ့တော့သူကနာသာရှိရောကဖြစ်တယ်။နောက်ပြီးတော့မကူးဆက်နိုင်ဘူးဆိုပေမဲ့မကူဝဲထားလို့ရှိရင်တော့လုံးလုံးနေအောင်ဖြေရောက်သွားတ
ယ်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခြေအနေကိုပိုဆိုးသွားစေနိုင်တဲ့တသက်မမတ်ဒုနာအနေအထားမျိုးရှိပြီးတော့ပိုသတိထားတဲ့မျိုးပေါ့နော်
ဒုမလက္ခဏာရေဆိုတာအသက်40အောက်မှာအဲခါးစီအောင်ပြပြီဆိုရင်တော့ဆိုးရက်တယ်နောက်ခါးစီအောင်ဓမ္မကြီးကဥမာဖြစ်တော့ ESR လို့ခေါ်တဲ့သွေးပြင်တော့ပြင်ပြီးတက်ဘူးဦးရေပြားလေးပဲနားလို့သွေးလေးပဲနားတော့တက်တယ်အဲခါးစီအောင်လေးပဲနားလို့ဖြစ်တဲ့သွေးပြင်တော့တက်နေပြီဆိုရင်ဒါဆိုးရက်တယ်ပေါ့နော်အဲနောက်တစ်ခုကတော့သူကဒီခါးစီအောင်လေးပဲနားဖြစ်တဲ့အပြင်ကိုခါတိုင်းခါစစ်တွေမကဘဲနဲ့ခြေောက်တို့လက်တို့ပါပါလာအဲအဲ့လိုလေဆိုရင်လည်းဆိုးရက်တယ်ပေါ့နော်အဲ့တော့အဲ့လိုသာဖြစ်နေပြီဆိုရင်တော့ကွာအသက်40ယောက်လည်းဖြစ်တဲ့ခြေောက်လက်တွေလည်းပါတယ်ခါလည်းနာတယ်အထွေးစိတ်ကြီးတွေဆိုတဲ့မှာပြပြနှုတ်ကြီးများနေတယ်ရောင်ရဲတဲ့တိများနေဆိုရင်တော့မဖြစ်မနေဆိုးရက်စည်းကိုစားဖို့လိုပြီးတက်ဆိုင်ရံတမားတော်နဲ့တိုင်ပြီးကြည့်ဖို့လိုပြီးလို့ပြောချင်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဟိုမဖြစ်ခင်ကနေကြိုတင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာကြီး
။ဆိုတော့မိသားစုတွေမှာလည်းဖြစ်တတ်တယ်ဆိုတော့ဗီဇာဆင်းရင်လည်းတွေ့မှာပေါ့လေ။ပြီးတော့လည်းကြူပြီးတော့ဒါကိုတူပြီးဆေးလို့ထားလို့လည်းမကောင်းဘူး။ဆေးရရလည်းဆိုယူပါလေရှိတယ်။ခဏကိုရင်းမှာဒီကင်ဆာတိုက်ဖြစ်တဲ့တဲ့မဖြစ်ခင်သွားပြီးတော့သူ့ကိုပိတ်ထားတယ်လို့ရှင်တယ်ကင်ဆာတွေဖြစ်လာမှာလည်းဆိုပါတယ်။ဒါပေမဲ့တစ်ခါကြတော့လည်းဒီဗီဇာကိုတွေ့ထားတဲ့လူတွေကဝှက်ချမတွေ့ဒီယောဂဖြစ်မယ်တော့လည်းမဟုတ်ဘူး။များဖြင့်ကဗီဇာရှိပေမဲ့ယောဂဖြစ်မထားလည်းရှိတယ်။အဲ့တော့ကနတကယ်ရောဂါရှိတဲ့လူကလူတစ်ထောင်မှာမှ2ယောက်လောက်ပဲရှိကြပါဒီသွေးဖောက်ကြည့်လို့ရှိရင်ဗီဇာပြည့်မဲ့လူကလူတရာမှာ10ယောက်ဆိုတဲ့အကြောင်းဒီလူတယောက်ကဒီဗီဇာရှိပြီဆိုလို့ရှိရင်ရောဂါမရှိတဲ့လူဖြစ်ပေါ်မှာရပါတော့နော်အဲဒါကြောင့်သူတင်ပြီးတော့ဆေးကြည့်ဖို့လို့ကြိုတင်ကာကွယ်ဆေးတောက်ဖို့လို့တော့အားမပေးဘူးဒါပေမဲ့နေတိုင်းမှုတစ်နေ့ပြောင်းနေပုံကိုတော့အားပေးတယ်အဲဆေးလိမ့်တော့ဖို့အားကလည်းဖို့ဘဝနော်နေလူကပို့ပြီးတော့ပြင်ပါဟိုဒါတော့လိမ့်နေတယ်မကောက်ဘူးခင်ဗျာရောနှလုံးရောဂါကိုကာကွယ်ရပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီခါးစေရောင်လေးဗနာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာကြီ
း။အရင်တော့ခါးနာတယ်ဆိုရင်ပို့ဖို့ပဲနေတယ်။စီမီတူလေးပဲကုရတယ်ပေါ့လေ။သိဆိုးမဲ့လည်းမထင်ဘူးပေါ့။ဟိုကုလို့လည်းမထူးလိုက်လေသူတို့ကစီမံတွေ့ရတဲ့အခါမှာဒီဒီကောက်ကောက်ပြီးတော့ကိုယ့်အိမ်မှာလည်းကိုယ်ပြည့်ချုံနေကြတာညားတာပေါ့နော်။အခုတော့ဒီဟာကသောသောစီလေတော့ကမီဖော်လို့နိုင်ပြီ။သောသောစီလေကုတာနိုင်ပြီ။
ဒီကနေ့ကတော့ပါခြင်းပါလေ။ဟုတ်ကဲ့ကျေးဇူးများတင်ပါရစေ
။ Gourmet Season တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ပြည်သူ့လွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်တဲ့ပြည်သူသဘောထားအကြောင်းဥအောင်ခင်ရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရခင်ဗျာ။
ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာမှာတရားဥပဒေစိုးမိုးမှုဟာအရေးအကြီးဆုံးအခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကနီလန်အတိုင်းလက်ခံနိုင်ဖို့အတွက်အရွယ်ရောက်သူနိုင်ငံသားတိုင်းဥပဒေအကြောင်းအတိုက်အလျောက်သိသင့်တယ်လို့ယူဆကြပါတယ်။
ဥပဒေဟောင်းကိုပြုပြင်ရေးဆွဲပြီးအသစ်တွေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းနေပါတယ်။ဒါပေမဲ့ဒီဥပဒေတွေအကြောင်းသိသူကနည်းပြီးမသိသူကများနေပါတယ်။တိုင်းနဲ့ဒေသကြီးမှာလည်းမသိသူကများပြီးပြည်နယ်မှာမသိသူပိုများတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နိုင်ငံသားအခွင့်အရေးကန့်သတ်တဲ့ဥပဒေတွေကိုလွှတ်တော်ကပြဋ္ဌာန်းတာနဲ့ပတ်သက်ပြီးပြည်သူသဘောထားကောက်ယူတဲ့အခါမှာမသိသူကလူများစုဖြစ်ပြီးထောက်ခံသူကလူနည်းစုဖြစ်ပါတယ်။ပြည်နယ်တွေမှာတော့တဝက်ကျော်ဟာဒီကိစ္စကိုမသိကြပါဘူး။စီမောရေးလုပ်ငန်းအစဉ်ပြေအောင်ဥပဒေပြင်ဆင်ပြဋ္ဌာန်းတာကိုရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးကအများဆုံးထောက်ခံတာတွေ့ရပါတယ်။ဒုတိယအကြိမ်တွတ်တော်မှာဥပဒေပြည်ုံတင်မကပဲတို့ရဌာနတို့ရဲ့လုပ်ပုံကံပုံကိုစစ်ဆေးပြီးဘတ်ဂျက်အသုံးစီဖြတ်တောက်တာတွေလုပ်လာပါတယ်
။ဒါပေမဲ့ဒီလိုလုပ်ရုံနဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်ဖို့အများကြီးလိုနေသေးတယ်လို့ပြင်သစ်ပညာရှင်ဒေါက်တာရီနော့ဒ်အီဂါ2ကထောက်ပြပူးပါတယ်။အစိုးရကိုအသေးစားစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ဆိုပါတယ်အစိုးရကိုအတိုက်ခံလုပ်ရမယ်လို့ယူဆသူလည်းရှိပါတယ်လွှတ်တော်ထဲမှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်လူတွေမသိတာများပါတယ်ဆရာနာရှင်စနစ်ကမွေးထုတ်တဲ့လွှတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်ပြည်ထောင်စုလွှတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်လွှတ်တော်ဟာကိုယ်တူကိုယ်တည်းနဲ့ရှင်သန်လာရမှာဖြစ်ပါတယ
်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့ရဲ့ဆောင်ရွက်ချက်ကိုမသိသူကတဝက်လောက်ရှိပြီးလေးပုံတစ်ပုံလောက်သာထောက်ခံကြပါတယ်ဒေသအတွက်အကျိုးရှိမဲ့ဥပဒေတွေကိုပြဋ္ဌာန်းတယ်လို့ယုံကြည်သူကလေးပုံတစ်ပုံရှိပြီးမသိနားမလည်သူကတဝက်နီးပါးရှိပါတယ်ရှမ်းပြည်နယ်မှာဆိုရင်လွှတ်တော်ရဲ့လှုပ်ဆောင်ချက်ကိုမသိသူအများဆုံးဖြစ်ပါတယ်လွှတ်တော်အစည်းအဝေးမှာကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာကိုကျင်းနဲ့အားရသူအနေငယ်ရှိပြီးမသိနားမလည်သူကများပါတယ်။ဝင်ကြီးဌာနတွေကိုမေးခွန်းထုတ်တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထောက်ခံသူအနေငယ်ရှိပြီးမသိသူကများနေပါတယ
်။ပြည်သူအကျိုးစီးပွားနဲ့စေအုပ်စုအကျိုးစီးပွားပဋိပက္ခဖြစ်တာကိုလွှတ်တော်သစ်မှအထင်ရှားပြနေပါတယ်။စေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်တွေဟာပုဂ္ဂိုလ်ဆွဲနဲ့ဂိုင်းကနဆွဲကိုသာအဓိကထားပြီးအဝေးပန်းမခံနိုင်ပဲဖြစ်နေပါတယ်လွတ်တော်တဲ့နဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်ရမယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရာဆဲနိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်2020အတွက်ပြည်သူနိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းကိုကြည့်ရင်ပြည်သူတွေဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေဘာလုပ်နေတယ်ဆိုတာမသိကြတာများပါတယ်ဒီမိုကရေစီဒလိရှင်သန်ဖို့အတွက်မဲဆန္ဒပေးရုံနဲ့တာဝန်ကြေတာမဟုတ်ကြောင်းသိဖို့လိုအပ်ပါတယ
်လွတ်တော်ကိုယ်စားလှယ်တွေဟာသူတို့ရဲ့မဲဆန္ဒနယ်ကပြည်ထနာကိုပုံမနားလေသဘောပေါက်သင့်တယ်လို့မင်းမြန်ခံရသူတဝက်နီးပါးကယူဆပါတယ်မဲဆန္ဒနယ်တွင်ကဖွံ့ဖြိုးရေးလုပ်ငန်းအရေးအသွေးကောင်းမွန်လာအောင်လွတ်တော်ကိုယ်စားလှယ်တွေကစမ်းစစ်ရမယ်လို့30ရာခိုင်နှုန်းကယုံကြည်ပါတယ်ကျုံကြည့်မယ်ဆိုရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်ကိုကောင်းတဲ့ဘက်ကမြင်သူဥယျာဉ်တိုးပွားနေတယ်လို့ပြောနိုင်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းရက်ရွာကိစ္စကိုအခုတည်းပိုပြီးနားလည်အောင်ကြိုးပမ်းရမယ်လို့အများစုကမြင်ပါတယ်။ပြည်သူကလည်းလွှတ်တော်အကြောင်းပုံမူသိရှိဖို့လိုပါတယ်။ပြင်သစ်ပညာရှင်ဒေါက်တာရေနော့အေဂတူကတော့အရတားအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စာရာတွေနဲ့လွတ်တော်ကိုယ်စားလှယ်တွဲဆောင်ဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်။ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပြီးတဲ့အကူအညီကိုထိရောက်စွာအသုံးချနိုင်မှုအရေးကြီးပါတယ်။လွတ်တော်စွာအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်။ကိုယ်စားလှယ်ပညာပေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကျေကျေပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်။လွတ်တော်ဟာကိုထူကိုထနီးနဲ့ကျင်းတန်လာအောင်ယတအသင်းအဖွဲ့နိုင်ငံရေးပါတီစတာတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုပါတယ်ခင်ဗျာ
ဒီမားရေး30ချက်စီစဉ်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ပတ်စင်တိုင်းသတင်းကိုအလှည့်မပေးခင်မှာ လာမယ့်စနေညတိုင်းအလီတိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ
။စစ်မှန်တဲ့ပြည်တော်စုတရပေါ်ပေါက်လာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေခြင်းမှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာရီသတိပြုစင်ကျင်တဲ့မှာလဲစာရာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ
။အဲ့တော့စနေနေ့နဲ့ကျွန်တော်တို့ရဲ့တည့်ရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့တိုင်းသားနယ်သက်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကြောက်တော်မြို့နယ်မိဝကျေးရွာခုံတော်ကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်တန်ခါတော့ပါဝဲစုစုပေါင်း5ဦးတန်ရရရှိသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေကနေ3လအတွင်းလူခွင့်ရေးချိုးဖောက်မှု80လောက်ထိဖြစ်ပွားခဲ့တယ်ဆိုတာနဲ့စစ်ရေးတင်းမာမှုတွေရှိနေသေးတဲ့ကချင်ပြည်နယ်မှာနေမြေကန့်သတ်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဘုံကြီးကျောင်းမှာအော်တိုဘားလာတရက်နေ့ညအချိန်မှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါအပါဝင်စုစုပေါင်း5ဦးထဏ်ရာရရှိခဲ့ပါတယ်ထဏ်ရာရရှိသူတွေကတော့မိဝကျေးရွာကျောင်းထိုင်ဆရာတော်ပြည်နယ်တန်ကဝန်ဆောင်အဖွဲ့အတွင်းရေးမှူးဗတ္တန္တအိမ်ထကိုရင်အက္ကသာမိနဲ့ကျောင်းဆရာမတဦးအပါဝင်ကျောင်းသား2ဦးတို့ဖြစ်ပါတယ်။အဲ့ဒီလက်နက်ကြီးကြီးဟာကလတန်မြစ်အထက်ပိုင်းကိုတက်လာတဲ့မြန်မာအစိုးရစစ်ရေးရင်ကနေပစ်ခတ်ခဲ့တာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။ဒဏ်ရာပြင်းထန်ရရှိထားတဲ့ဆရာတော်ဦးအိမ်ဒါကလက်ရှိရန်ကုန်စည်ယုံမှာစေကုသမှုခံယူနေပြီးကျောင်းဆရာမနဲ့ကျောင်းသား2ဦးကလည်းကြောက်တော်စည်ယုံမှာစေကုသမှုခံယူနေတယ်လို့ကြောက်တော်လူမှုကူညီရေးအသင်းအဖွဲ့ဝင်2ဦးကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုးရသမတော်နဲ့တိုင်းဒါလက်နက်ကင်ဖွဲ့စည်းတွေကြာ3လသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တဲ့နဲ့မြေမြုံမှန်နေမိတာတွေကြောင့်တေဆုံးလူ10ဦးအနည်းဆုံးရှိနေပြီးလူခုရေးချိုးဖောက်မှု80လောက်ဖြစ်ပွားခဲ့တယ်လို့တန်းမျိုးသမီးအဖွဲ့ TWO ကနေပြောပါတယ် TWO ရဲ့စည်ရင်ပြည့်စုံချက်အရလူခုရေးချိုးဖောက်တဲ့လက်နက်ကင်ဖွဲ့စည်းတွေကတော့မြမသမတော်က15ကြိမ် RCSS SSC က2ကြိမ် BSLF DNL က2ကြိမ်နဲ့ဒေတာတွင်ပြည်သူစစ်တပ်ဖွဲ့ဝင်တွေကတကြိမ်ကျူးလွန်ခဲ့တယ်လို့ DWO ကပြောပါတယ် DWO ကထုတ်ပြန်တဲ့စာရင်းမှာထိခိုက်တန်ရန်ရသူ23ဦးဘော်ဒါဒါမှမဟုတ်လမ်းပြဖြစ်ခေါ်ယူခံရသူ23ဦးဖမ်းဆီးချုပ်နှံခံရသူ3ဦးတပ်သားစုဆောင်းခံရသူ10ဦးညင်ပါနှိပ်စက်ခံရသူ2ဦးဖြစ်ကြောင်းနဲ့အများစုဟာတန်းပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ကိုခိုင်နန့်စံကြောင့်မဲတီဘောနဲ့နန့်ခမ်းတို့မှာလူခုရေးချိုးဖောက်ခံရမှုတွေပုံမှုဖြစ်ပွားနေပါတယ
်။မွန်ပြစ်တပ်ပါတီနဲ့မွန်ညင်ညွတ်ရေးပါတီကလူငယ်တွေနဲ့မွန်လူငယ်များဆောင်ရက် MYF တို့ပူးပေါင်းပြီးစက်တင်ဘာလ29နဲ့30ရက်နေ့ကကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရှိမွန်ပြစ်တပ်ပါတီတထုံခရိုင်ဌာနချုပ်မှာအမျိုးသားအဆင့်မွန်လူငယ်များဆွေးနွေးပွဲကျင်းပခဲ့ပါတယ်။မွန်အမျိုးသားနိုင်ငံရေးမှာလူငယ်တွေနဲ့သက်ဆိုင်တဲ့အခမ်းကဏ္ဍတွေမှာလူငယ်တွေပူးပေါင်းဝန်းရံတွားဖို့လာမယ့်2020ရွေးကောက်ပွဲမှာလည်းမွန်နိုင်ငံရေးပါတီကအမတ်နေရာများများရဖို့ဝန်းရံတွားမယ်လို့မွန်လူငယ်များဆောင်ရပြောရေးဆိုခွင့်ရှိသူမင်းညံဆိုင်ရာမန်ကပြောပါရယ်
Asoba Suno Poema, Munyahan Tangaromia, Mumbia Party, Nem Muninu Party Guselemia, Mune Ascent Lunga Persiri, Pine Tang de la Giroga, Molungemia, Tia Gose, Ukan Tea, Sunicarello, Topian Chaya, Tia Bare.
The NU Poeha, Ninchan Yi Lungan Singu, Tikai Sime, Muadam Shidalu, Laukan Persiri Gule, Ninchan Yi Tikai Sime, Lungan Sina Patabi, Lanyon Taram Chibu Subi. KNU ကကေအန်ယူကကေအန်ယူရာစီယုံကနေအခုလ29ရက်နေ့မှာသဘောထားထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်ကေအန်ယူပါဝင်မြောက်ပိုင်းအဖွဲ့ဝင်တချို့မှာပါဝင်တဲ့အဖွဲ့ဝင်တွေကဖောက်ခွေရေးလှုပ်ဆောင်ဖို့ကြံရည်ထားတာရှိကြောင်းဆိုပြီးနိုင်ငံတော်သမ္မတရုံးနဲ့လုံခြုံရေးသတိပေးစာတစ်စောင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့တာရှိပြီးအဲ့ဒီပြနေတဲ့စာပေါ်ကေအန်ယူဘက်ကခုလိုထုတ်ပြန်ချက်ထုတ်တ ဲ့သတင်းနဲ့ဆက်ဆက်ပြီးတော့ယုံဌာနအတီးဒီကဂယုပြုဖို့ကိုလည်းအဲ့ဒီပြန့်နှံ့နေတဲ့စာထဲမှာဖော်ပြထားပါတယ်
။ထိုင်းမြန်မာကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်မဲ့ရှမ်းပြည်အရှေ့ပိုင်းမန်းဆက်မြို့နယ်မန်းခုတ်မြို့ကကြောင်မီတွေတွင်းနဲ့လက်စစ်တပ်အားထုတ်လို့ရေးစီမံကိန်းအတွက်ကားတွေနဲ့ဆက်ရန်နီးယားတွေကိုကုမ္ပဏီကနေလာချပေးနေပြီဖြစ်ပါတယ်။မြေတူးဆက်မြေတဲဆက်တွေနဲ့မြေကျိတ်ဆက်တွေဆယ်စည်းထက်မနည်းစက်တမလကုန်လုံးကမန်းခုတ်ရက်ွက်တုံးမှလာထားကြတာဖြစ်ကြောင်းဒေသခံလုံဆိုင်ကပြောပါတယ်။ဒီစီမံကိန်းဟာပြည်ခဲ့တဲ့2009ခုနှစ်ကတည်းကနှစ်နိုင်ငံအစိုးရဆက်တင်ဆွေးနွေးခဲ့ကြပြီးဒေသခံလူထုရောနေဆက်နေလူထုတွေအကြိမ်ကြိမ်ဆန့်ကျင်ကန့်ကွက်ခဲ့လို့စီမံကိန်းအထမမြောက်ခဲ့ပါဘူး။ဒီစီမံကိန်းမှာမြန်မာဖက်ကမြန်မာ Economic Corporation ၊ရွှေရည်ကန်ကုမ္ပဏီနဲ့ Mindco Gold Company အောက်ကထိုင်းနိုင်ငံ Sahakon Investment မဟာချွန်ကုမ္ပဏီတို့အနေပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ
်။အခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းပဏိပက္ခတွေစည်ရေးတင်းမာမှုတွေရှိနေသေးတဲ့အတွက်လာမယ့်2020အထွေထွေရွေးကောက်ပွဲကိုနေမြေကန့်သက်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်။ဒီအခြေအနေကိုအမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပြီးသွားမှာပါရှင်
။ကချင်တပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်တယ်လို့ကချင်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ်
။ဒီကတော့နှစ်ပိုင်းရှိတာပေါ့နော်။တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရိမ်တဲ့အချက်တခုရှိတယ်။အဲစိုးရိမ်စရာတော့အဓိကတော့ဒီကချင်ဒေတာခံပါတီ KSPP ရဲ့တော်တိခိုင်မှုရှိမယ်။ဘာဖြစ်လို့လဲဆိုတော့ဒီတို့တို့လှုပ်လာနိုင်တာကချင်ဒီရဲ့အဓိကကချင်နေများတဲ့နေရာလောက်ပဲဖြစ်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီအဲ့ဒီနေရာတွေဟာတက်ပွဲလဲမကြာခဏဖြစ်ပွားပါတယ်ဒါကြောင့်ဒီဟာတွေကစိုးရိမ်စရာကောင်းပါတယ်ကျွန်တော်လည်းဒီဟာတော့စိုးရိမ်မှုရှိပါတယ
်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်အတွင်းမှာရှိတဲ့ဝိုင်းမော်ချီပွေစွန်ဘရာပုံမချမ်းပေါ်ခေါင်လန်ဖူးတနိုင်းအင်ဂျိုင်ယန်မန်စီမိုးမောက်ရွှေကူနဲ့လော့ဆော်မြို့နယ်အတွင်းမှာရှိတဲ့တချို့ကျေးရွာတွေမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုတချို့မြို့နယ်တွေမှာလည်းတမြို့နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရွေးကောက်ပွဲနေ့မှာသတင်းမီဒီယာတွေကိုလည်းနေရာကန့်သတ်မရှိဘဲလွတ်လပ်စွာသတင်းရယူခွင့်ပေးဖို့လိုအပ်တယ်လို့လည်း KSPP ပါတီကပြောပါရယ်ကချင်ပြည်နယ်အတွင်းပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသတင်းရယူချိန်ကအချိန်နည်းနဲ့ပတ်သက်လို့မြစ်ကြီးနားသတင်းကြော်နယ်ကအမှုဆောင်အက်ဒီတာချုပ်ဥပရာမိုင်ကအခုလိုပြောပါရယ
်တချို့မဲယုံတွေမှာဝင်ခွင့်မရတာတို့ဆိုတော့ပြီးတော့မဲဆန္ဒနယ်တွေကများတဲ့ခါကျတော့ကိုယ်တိုင်စောင့်မကြည့်နိုင်တာမျိုးတို့နောက်ဒီရွေးကောက်နေပြီးတော့ဒီအချိန်နဲ့တွေ့ရင်းထုတ်ပြန်တဲ့နေရာမှာလည်းနောက်နေကြကြတာဖြစ်တယ်နောက်ထပ်တစ်ခုကဒီမဲယုံဝင်တဲ့နေရာတွေမှာလည်းအဟန့်အတားရရှိနေတယ်ပြီးတော့နောက်မဲယုံမူးတွေကိုနိုင်ကိုကလည်းဒီမီဒီယာနဲ့ပတ်သက်ပြီးမှသူတို့ကိုယ်နဲ့ကာကနနာနားမလဲထားဘူးသူစီမင်းစည်းကမ်းနေဆိုတော့ဒါတွေအားလုံးကြုံနေရတယ်ဆိုတော့အခုလာမယ့်2020ရွေးကောက်ပွဲမှာလည်းထုံနေကောင်ဖြစ်မှာပဲ
2015ရွေးကောက်ပွဲတုန်းကကချင်ပြည်နယ်ပါဝင်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမြို့နယ်ခုနှစ်မြို့နယ်နဲ့ကျေးရွာပေါင်း600ခန့်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိလို့အဲ့ဒီဒေသတွေမှာရွေးကောက်ပွဲဖျက်ဆီးကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ကြေညာခဲ့ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းပြည်နယ်လွတ်တော်နဲ့ပြည်နယ်အစိုးရတို့အကြားပုတ်တိုက်မှုတွေရှိလာနေတယ်လို့အစိုးရအဖွဲ့ကနေလွတ်တော်ကိုလွှမ်းမိုးလာတယ်လို့လွတ်တော်အကြီးအကဲတွေကဆိုပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်လက်ရှိကျင်းပနေတဲ့ဒုတိယကြိမ်မွန်ပြည်နယ်လွတ်တော်ပုံမှန်စည်းဝေးမှာမေခွန်49ခုကိုအချိန်မမီတဲ့အတွက်ပြည်နယ်ဝန်ကြီးချုပ်ကနေမေခွန်25ခုကိုပဲဖြေကြားမယ်ဆိုတဲ့အတွက်မွန်ပြည်နယ်အစိုးရကလွှတ်တော်အပေါ်လွှမ်းမိုးနေတယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒေါ်တင်ဤကအခုလိုပြောပါတယ
်အချိန်မီမရဘူးဆိုတဲ့ဌာနကအစိုးရကကြီးကြပ်တွန်းအားပေးရမယ်အစအစိုးရကကျွန်တော်တို့လွှတ်တော်ကို
ลาไปแล้วล้วนหมดเลยจม้าคันซาเลยจริงๆตุเปล่าแต่ตุทานาเนี่ยผีบ่อเฉยไม่มีผู้เปล่าเลยตุบ้านลงเลยสิมาเอาช่อทานาตรงนั้นไปตุบ้านหงหูเลยอะเนี่ยบ่ชอบตุจม้าที่อุตส่าห์บ่มีบ่าเนี่ยหน้ามาไม่ตุจม้าหลั่นลงเลยโตจม้าคันซาจม้าเราลดต่อล้วนหมดบ่อุบัติเหตุแหละสิเนาะจม้าเราเบลูมาสิ
NLD ပါတီကြီးဆိုတဲ့ဆိုရတဲ့လွှတ်တော်မှာအခုလိုပြဿနာဖြစ်ပေါ်လာရတာဟာ2008ခုလိုပြတ်တနာဖြစ်ပေါ်လာရတာဟာ2008ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပ
မကွယ်ငယ်တက်မှာတော့တိုင်းဒေသကြီးတို့မှပြည်내ဝန်ကြီးချုပ်တင်နိုင်ငံတော်သမ္မတအားတာဝန်ခံရမည်ဟု၎င်းပုံမကွယ်ငယ်နှစ်တွင်တိုင်းဒေသကြီးတို့မှပြည်내ဝန်ကြီးများသည်သက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်내ဝန်ကြီးချုပ်အား၎င်းသက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်내ဝန်ကြီးချုပ်မှတဆင့်နိုင်ငံတော်သမ္မတအား၎င်းတာဝန်ခံရမည်ဟု၎င်းပြဋ္ဌာန်းထားပါသည်လွတ်တော်ကိုယ်စားလှယ်တွေမေးတဲ့မိကွန်းတွေဟာပြည်သူတွေရဲ့ဆန္ဒတဘောတာပေါ်အခြေခံပြီးမေးတာဖြစ်တယ်လို့တထောင်မြွနဲ့မှတ်တဲ့မဲဆန္ဒနယ်မြေကပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါခိုင်ခိုင်နဲ့ကဆူပါတယ
်လွတ်တော်ကိုယ်စားလှယ်တွေကမေးဖို့မေးတဲ့နေရာမှာလွတ်တော်ကိုယ်စားလှယ်တွေရဲ့အကျိုးစီးပွားမပါပါဘူးနောက်လွတ်တော်ကိုယ်စားလှယ်တွေစီကိုရောက်ရှိလာတယ်ခိုင်ကြားစာတွေလွတ်တော်ကိုယ်စားလှယ်တွေစီကိုရောက်ရှိလာတယ်ပြည်သူရဲ့အတန်းလွတ်တော်ကိုယ်စားလှယ်တွေစီကိုရောက်ရှိလာတယ်နော်ပြည်သူသဘောထားဆန္ဒတွေပေါ်မှာအခြေခံပြီးတော့ကျွန်တော်ဒီနေ့ကနေမိရခြင်းဖြစ်ပါတယ်ကျွန်တော်ရဲ့ကိုပိုင်အကျိုးစီးပွားပါတော့ပါပ
ါအာဏာပြင်နှစ်ကရင်ကာလန်တင်နာမခေါ်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံနှောက်မိတ်မဟုတ်တဲ့အကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဝန်ခံလိုက်ရပြီးကလေးကပြီးခဲ့တဲ့မေလအတွင်းမှာကျင်းပခဲ့တဲ့မွန်ပြည်နယ်လွှတ်တော်စည်းဝေးကနေအစိုးရနဲ့လွှတ်တော်ကြားပုတ်တိုက်မှုတွေပြင်းထန်လာတယ်လို့ဝေဖန်မှုတွေဖြစ်ပေါ်နေပါတယ်ရှင်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဖုန်ကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတော်အပါအဝင်စုစုပေါင်း5ဦးတရရရှိသွားခဲ့ပါတယ်။ရမနေမြောက်ပိုင်းမှာလက်နက်ကအဖွဲ့ရဲ့အကြား3လအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာလူအခွင့်ရေးချိုးဖောက်မှု90လောက်အထိဖြစ်ပွားခဲ့တယ်လို့တအားအမျိုးသမီးအဖွဲ့ TWO ကပြောပါတယ်။
သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။သတင်းရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်းညာပေးမှာဖြစ်ပါတယ်။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွတ်တော်ကော်မတီ3ခုကဝန်ထမ်းတွေဟာမကြာသေးခင်ကပဲယာရုကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်အထူးတန်တမန်ကတ်ဗော်ကာကိုဒီကနေ့တကယ်ပဲကြားနာကြမှာဖြစ်ပါတယ်။လွတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာတော့ဇူလင်လာတဲ့ယူကရိန်းသမ္မတနဲ့သမ္မတထရမ့်ကိုဖုန်းဆက်ပြောတဲ့ကိစ္စနဲ့နောက်ဆက်တွဲအထူးတန်တမန်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မေးမြန်းကြားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်မှာဝန်ထမ်းတယောက်ကဓာတ်နဲ့တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်4ဦးသေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့သမဂ္ဂကပြောပါရတယ်။တက်ခတ်သူကတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလည်းရဲတပ်ဖွဲ့သမဂ္ဂတာဝန်ရှိသူကပြောဆိုခဲ့တာပါ။ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတာတွေကိုနှိမ်နှင်းမှုကျိုးပန်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးဆက်တာတွေကိုတားမြစ်တာအပါဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေကစဉ်းစားနေကြပါတယ်။ဟောင်ကောင်မှုဆောင်ကောင်စီနဲ့တွဲဆုံပြီးမနက်ပံတောက်ချနေမှာအုတ်ချုပ်ရင်မှုကယ်ရီလမ်ကအစီအစဉ်ကိုတည်ယဝင်ကြီးညာလိုက်မယ်လို့လည်းဒေသခံသတင်းတွေကဖော်ပြနေတာပါ။အရေးပေါ်ကြီးညာချက်မှာတော့မြန်တဖုံးမစွဖို့တားမြစ်ချက်ပြင်ညာမထွက်ရအမိန့်နဲ့တခြားကန့်သက်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုက EU ဥရောပသမဂ္ဂအပေါ်တိုင်ချထားတဲ့ကိစ္စမှာအမေရိကန်ကအနိုင်ရလိုက်ပြီး EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံကျော်သွင်းကုန်ကိုကောက်ခံငွေရသွားပါတယ်။ Airbus လေကြောင်းလိုင်းကို EU ကငွေကြေးပံ့ပိုးနေတာတရားမဝင်ဘူးဆိုပြီး WTO ကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့Cedric Franklin ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 25 32 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.